မဲဆွဲပြုံးဆိုတဲ့တရားစာကိုပြီးခဲ့တဲ့တနေ့ကျော်ကတနင်္လာရီဂျာနယ်မှာဖော်ပြခဲ့တာကြောင့်တိုင်းဒေသကြီးအစိုးရအဖွဲ့ကဂျာနယ်တာဝန်ခံအန်ဒီတာကိုသတင်းမီဒီယာဥပဒေပုံမှန်25ခါခွေးနဲ့တရားစွဲဆိုခဲ့ပါတယ်။ဒီအမှုကိုဒဝဲမြို့နယ်တရားရုံးမှာရုံးချိန်ပေါင်း30ကျော်နဲ့အချိန်တနည်းကျော်ကြာဆစ်ဆဲခဲ့ပြီးတနင်္လာရီဂျာနယ်မှာရေးသားခဲ့တဲ့တရားစာဟာတိုင်းအစိုးရအဖွဲ့ကိုဂုဏ်သိက္ခာထိခိုက်အောင်ရေးသားထားတာကြောင့်အပြစ်ရှိတယ်ဆိုပြီးဒဏ်ငွေ5သိန်းဒါမှမဟုတ်ထောင်နှံ6လကြာခံမှုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။တရားရုံးအဆုံးဖြတ်နဲ့ပတ်သက်လို့တနင်္လာရီဂျာနယ်တာဝန်ခံအီဒါဦးမျိုးအောင်ကအခုလိုပြောပါတယ်
။ဒီပြည်ငလုံးလားဆိုတော့ထုတ်ပုံပေးဖို့ခွင့်ပြုပတ်သက်ပြီးတော့စီးကားလိုက်လို့ဖြစ်သွားတယ်လေ။တက်လက်လိုက်လို့ဖြစ်သွားတယ်ပေါ့။မီဒီယာသမားတွေကသူ့လို့သူလုပ်နေကြမယ်။လက်ရှိခင်ပြင်းရသူလို့ဖြစ်နေတယ်ဆိုတော့ဒီအမိန့်ကပြားလိုက်တယ်လေ
။တရားရုံးဆုံးဖြတ်ချက်အရဒဏ်ငွေ5သိန်းပေးဆောင်ခဲ့တယ်လို့သိရပါတယ်။ကလောင်ရှင်မူစီအိုရီသားတဲ့မဲဆွယ်အပြုံးဟာအုတ်ချုပ်ရိမ်မှုတွေဟာအရေးမခံရခင်မဲဆွယ်ကာလမှာပြည်သူတွေကိုပြုံးပြတဲ့အပြုံးအကြောင်းနဲ့မဲဆွယ်ဇက်ကောင်ကိုလက်ရှိနိုင်ငံရေးစီးပွားရေးလူမှုရေးတွေနဲ့ထင်ဟပ်အောင်ပြောထားတာဖြစ်တယ်လို့ဦးမျိုးအောင်ကပြောပါတယ်။ဒီလိုရေးသားတာဟာတိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဂုဏ်သိက္ခာကြားဆင်းအောင်ရေးသားတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အုတ်ချုပ်ရေးနဲ့တရားရေးမှန်တိုင်းတွေဟာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှုမြင်ပုံဟာအန္တရာယ်ရှိတယ်လို့ဦးမျိုးအောင်ကပြောပါတယ်။
ဒီလိုလားဆိုတော့ဘုံပြုတ်ပြေဆိုခွင့်ပြုတ်တယ်လို့တော့ဒီအထွေရင်မှန်တယ်ကနားလည်တဲ့ပုံပုံအားနည်းတဲ့အတွက်အခုလိုမျိုးတရားစွဲဆိုရမှာဖြစ်လာတယ်။အဲဒီဟောင်းလည်းတရားရင်မှန်တယ်ကနေပြီးတော့လက်ခံတယ်လက်ခံလို့ဆက်ဆီးတယ်ပြီးတော့မှအသိရှိရလို့အမိန့်ချတယ်ပေါ့နော်။ဆိုတော့ဒီမှန်တယ်ကလည်းပြတ်တယ်ပြီးတော့မှကျွန်တော်ကဒီမီဒီယာလောကခွင့်ပေါ်မှာရှိနေမှုကဒီမီဒီယာလောကအတွက်အန္တရာယ်ရှိတဲ့နေတာဖြစ်နေတယ
်။လျော်စာမှာပါတဲ့အကြောင်းအရာတွေဟာအစိုးရအဖွဲ့ကိုထိခိုက်စေတဲ့နာမည်တွေဖော်ပြထားခြင်းမရှိတာကြောင့်အခုတော့မိချမှတ်တာဟာဝန်ခံတယ်လို့ဖြစ်သွားတယ်လို့ဒေသခံတွေကပြောကြပါတယ်
။ကျွန်တော်တို့ဖတ်ရတဲ့အထက်မှာလည်းနာမည်တွေပါတွေထည့်ရေးထားတာလည်းမရှိဘူးပေါ့နော်။တော်သေးရောသားဆိုတော့သေရောသားလို့ပဲရေးတယ်ပေါ့။အဲ့ဒါကိုအခုလိုမျိုးမိချရဲဆိုတာကအပြစ်ရှိကြောင်းကုတ်ဖြတ်တယ်ဆိုပြီးတော့ပဲကျွန်တော်တို့ကမြင်တယ်ပေါ့။အဲ့ဒီဒေသနဲ့ပတ်သက်ပြီးတော့တရားရုံးရဲ့ဆိုဖြတ်ချက်ကမှန်ကန်မှုမရှိဘူးလို့ကျွန်တော်တို့ကသုံးသပ်တယ်လေ
။ဒဝဲဒေသခံကိုဝေဖြူပြောတော့တာပါ။ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တိုင်ပင်ခံခီးစဉ်အတွင်းတနင်္လာရီတိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုတာဝန်ခံတွေဖိတ်ရှားပြီးပို့ဒေသခံပြည်သူတွေကတင်ပြတိုင်ကြတာတွေရှိခဲ့ပါတယ်။အတိုင်းပင်ခံရဲ့ခီးစဉ်မှာတင်ပြသွားတာတွေဟာတနင်္လာရီဂျန်နယ်မှာဖော်ပြတဲ့သရောစာပြီးထက်ဆိုးတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကသူ့အမြင်ကိုပြောပါတယ်
။ပြည်တိုင်းမကြတဲ့နဲ့အမှုလို့ကျွန်တော်ထင်ပါတယ်။ဂုဏ်သိက္ခာတိကျတဲ့မဟုတ်ဘူး။တော့မှပြောဆိုမှုတွေခီးစဉ်တွင်မှဝန်ကြီးချုပ်တိုင်ကြတဲ့ဟာတွေကဒီတက်တော့၅သလောက်ပို့ပြီးတော့မြင်ရတဲ့ဟာတွေဒီတက်ပို့ပြီးတော့ထိခိုက်စရာဆိုရင်အဲ့မှာထိခိုက်စရာအများကြီးရှိတယ်ပေါ့။ဒီသရော်စာကဘာမှထိခိုက်စရာမရှိလို့ကျွန်တော်ထင်ပါတယ
်။ဒီလိုအမိန့်ချမှတ်တာဟာအာဏာရှိတဲ့သူတွေအစိုးရအဖွဲ့ဝင်တွေအပေါ်သရော်စာရေးတာဝေဖန်တာတွေကိုလက်မခံမှုဆိုတာပြသနေပြီးမီဒီယာလွတ်လပ်ခွင့်ကိုချင်းချောက်နေတယ်လို့ဦးမြင့်ကျော်ကပြောပါတယ်။တနင်္လာရီဂျာနယ်ကိုအပြစ်ရှိတယ်ဆိုပြီးမင်းချမလိုက်တာနဲ့ပတ်သက်လို့အယူခံဝင်ဝင်ကိုရှင်းတွေနေတဲ့တိုင်းကဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ။